အမေရိကန်သမိုင်းမှာအဆိုးအဝါဆုံးလူတွေအစုလိုက်ပြုံလိုက်ပြစ်တက်ခံရမှုဖြစ်သွားခဲ့တဲ့ Florida ပြည်နယ် Orlando မြို့ကိုသမ္မတ Obama ဒီကနေ့ကြာသပတေးနေ့မှာတောက်ရောက်မှာဖြစ်ပြီးအကြမ်းဖက်မှုနဲ့ထိတ်လန့်ကြောက်ရွံ့ပွဲရာအဖြစ်ဆိုးနဲ့ရင်ဆိုင်ခဲ့ရတဲ့မြို့ကနေနဲ့အတူသင်းစီညညွတ်စွာရပ်တည်ကြောင်းပြသမှာဖြစ်ပါတယ်။ဂေးလို့ခေါ်တဲ့လိန်လူချင်းချစ်သူတွေအသွားများတဲ့နက်ကလညကဝဲယုံပြစ်ခတ်မှုကအသက်ရှင်ကျန်ရစ်သူတွေအပြင်တိုက်ခတ်မှုဖြစ်ခဲ့တဲ့အချိန်ကအကူအညီပေးဖို့ရောက်ရှိသွားကြသူတွေနဲ့ဒဏ်ရာရသူ53ဦးကိုဆေးကုသမှုပေးနေတဲ့ဆရာဝန်တွေခွဲစိတ်ကုသသူတွေနဲ့သမ္မတဩဘာမာတွေ့ဆုံမှာဖြစ်တယ်လို့သမ္မတအင်ဂျီတော်ကသတင်းထုတ်ပြန်ပါတယ်ဒီတော်တွင်49ဦးတည်ဆုံခဲ့တဲ့ Paul Snyder Club ပြစ်ခတ်မှုကိုပြုလုပ်ခဲ့သူအိုမာမာတင်းရဲ့ဇနီးဖြစ်သူဟာသူမခင်မွန်အဲ့ဒီလိုအကြမ်းဖက်တိုက်ခိုက်မယ်ဆိုတာကြိုတင်သိရှိခဲ့ပေမဲ့ရဲတပ်ဖွဲ့ကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိဘူးလို့ FBI ဘိုးအစိုးရထောက်လိုင်းရေးဗျူရိုကပြောပါတယ်သနသမားရဲ့ဇနီးဖြစ်သူနူရ်ဇာဟီဆာမန်ကိုဆွဲချက်တင်တဲ့မတင်တဲ့ဆိုတဲ့အပေါ်တက်တဲ့အထောက်ထားခိုင်လုံခြင်းရှိမရှိဆိုတာကိုပြည်တော်စုခုံတမာရီအဖွဲ့ကဆုံးဖြတ်ဖို့ရှိတယ်လို့ရဲတပ်ဖွဲ့အရာရှိတွေကပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်ရဲ့အနေငယ်အလိုတုန်းကနိုင်ကလပ်ကိုထောက်လန်းဖို့အတွက်သူမရဲ့ခင်မွန်းနဲ့အတူနူရ်ဇာဟီဆာမန်လည်းတွားရောက်ခဲ့တယ်လို့လက်နက်တွေဝယ်ယူတဲ့နေရာကိုလည်းခင်မွန်းနဲ့အတူလိုက်သွားခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်